ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကဖဝက်ချောင်းကျေးရွာကိုဒီကနေ့မနက်ပိုင်း2နာရီဝန်းကျင်မှာစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခတ်လို့ကိုဝင်ဆောင်မျိုးသမီးပါဝင်အရက်သား5ဦးထပ်မံနေတည်ဆုံပြီးတော့ရွာသားတော်တော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေက VOA ကိုအတည်ပြုပါတယ်။အမ်ဘတ်မှာလည်းမြို့အနီးအနားအထိစစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားမှာဒီကနေ့တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အမ်ဒေသခံတွေဘေးလွတ်အောင်ပြေးနေကြရပါတယ်။ရခိုင်စီရေးပြည်ပခနောက်ဆုံးအခြေအနေရန်ကုန်ကသတင်းပို့ထားတာကိုအခြေခံပြီးတော့ကုဆန်ကျော်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကနေ့အောက်တိုဘာလ21ရက်တနင်္လာနေ့မနက်ပိုင်း2နာရီဝန်းကျင်မှာရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်မြို့နယ်အတွင်းကဖားဝတ်ချောင်းကျေးရွာကိုစစ်ကောင်စီကလေကြောင်းကဘုံကျဲတိုက်ခိုက်လို့ကိုဝင်ဆောင်အမျိုးသမီးအပါအဝင်အရက်သား9ဦးထက်မနည်းတိတ်ဆုံးပြီးတော်တော်များများဒဏ်ရာအပြင်းအထန်ရသွားကြတယ်လို့ရခိုင်ဒေသခံတွေက VOA ကိုတီးပြပါတယ်
။ဘုံဖားဝတ်ချောင်းကျေးရွာမှာပုံတော်မနေ့ကနေ့နှစ်နာရီလောက်မှဖြစ်နေဒီစစ်ကောင်စီကချက်ပြုတ်နေလာပြီးတော့ပြစ်သွားတာပုံတော်ဒီကတော့အဲ့မှာပေါင်900ပုံနဲ့ကြေရှာသွားတာအဲ့ဒီမှာအမျိုးသမီးဒီအပါဝင်ပုံတော့9ယောက်တည်ဆုံးပြီးတော့အဲ့ဒီအမျိုးသမီးထင်းပါမှာဒီကိုယ်ဝန်ဆောင်အမျိုးသမီးတွေအပါဝင်9ယောက်တည်တယ်ပြီးလို့ရှိရင်10ကျော်ကဒဏ်ရာရတယ်ပုံတော့အဲ့မှာပြီးလို့ရှိရင်နေအိမ်3ဆောင်လေးတို့ပျက်စီးသွားပါတယ်
အခုလိုစစ်ကောင်စီရဲ့ဘုံကျဲတိုက်ခိုက်မှုခံလာရတဲ့မောင်တော်မြို့နယ်ဖားဝစ်ချောင်းကျေးရွာဟာမောင်တော်မြို့နယ်မြောက်ပိုင်းမှာတည်ရှိတာဖြစ်ပြီးမောင်တော်မြို့ပေါ်နဲ့ဆယ်မိုင်ခန့်အကွာမှာတည်ရှိတာလည်းဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားတာတစုံတရာမရှိပဲစစ်ကောင်စီကအခုလိုလေကြောင်းကဘုံကျဲချသွားတာဖြစ်တယ်လို့ရခိုင်ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့အာရခတပ်တော် AA တို့ကြားအမ်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးအာရခတပ်တော်ကအမ်မြို့ကိုသိမ်းပိုက်နိုင်ရေးထိုးစစ်ဆင်တိုက်ခိုက်နေပါတယ်။လက်ရှိမှာအမ်မြို့အဝင်အနီးအနားအထိတိုက်ပွဲတွေဖြစ်ပွားနေလို့ဒေသခံတွေကတိုက်ပွဲတွေကနေအသက်ဘေးလွတ်အောင်တိမ်းရှောင်ပြေးနေကြရတယ်လို့မြို့တွင်းမှာရှိနေတဲ့သူတွေကလည်းမြို့ထဲအထိလက်နက်ကြီးကြီးကြားရောက်လို့စိုးရိမ်နေကြရတယ်လို့အမ်ဒေသခံက VOA ကိုပြောပြပါတယ်။ဒီလအတွင်းမှာပဲရခိုင်ပြည်နယ်အတွင်းကကြောက်တော်တောင်ကုန်းတန်တွဲဂွားနဲ့မောင်တော်မြို့နယ်တွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား40နီးပါးသေဆုံးပြီးတော့80နီးပါးဒဏ်ရာရရှိခဲ့တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်တိုက်ပွဲအတွင်းမှာတက်စကန်တွေတော်တော်များများနဲ့မြို့နယ်10ခုလောက်ကိုလက်လွတ်ဆုံးရှုံးခံထားရတဲ့စစ်ကောင်စီအနေနဲ့အရက်သားတွေနေထိုင်တဲ့ကြေးရွာရက်ွက်အဆောက်အုံတွေကိုဥတီပြီးတော့လေကြောင်းကနေမကြာခဏဆိုသလိုဘုံကျဲတိုက်ခိုက်နေတာလည်းဖြစ်ပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်ပြီးအာရခတပ်တော် AA ဘက်ကတရင်ထုတ်ပြန်တာမရှိသေးတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာတရင်ထုတ်ပြန်တာမျိုးမတွေ့ရသေးပါဘူးခင်ဗျာ။